ရုရှားနိုင်ငံထုတ် COVID-19 ကာကွယ်ဆေးကိုမြန်မာနိုင်ငံမှာသုံးစွဲခွင့်ပြုလိုက်ပြီလို့ရုရှားတပ်ရဲ့ရင်းနှီးမြှုပ်နှံမှုရမငွေအဖွဲ့ RDIF ကပြောပါတယ်။ရုရှားထုတ် Sputnik V COVID ကာကွယ်ဆေးကိုမြန်မာနိုင်ငံကအတည်ပြုကြောင်း RDIF ကသူ့ရဲ့ Twitter စာမျက်နှာမှာရေးသားထားသလို Sputnik V ကာကွယ်ဆေး Internet Website မှာလည်းထုတ်ပြန်ထားပါတယ်။ကာကွယ်ဆေးကိုမြန်မာပြည်တွင်းမှာထပ်မံစမ်းသပ်စစ်ဆေးစီရမလို့ပဲအရေးပေါ်အသုံးပြုခွင့်လွတ်ထွန်းလုံနေရခွင့်ပြုတာလို့လည်းဖော်ပြထားပါတယ်။ရုရှားတပ်ရဲ့ရင်းနှီးမြှုပ်နှံမှုရမုံငွေအဖွဲ့ RDIF ရဲ့အဆိုအရမြန်မာနိုင်ငံဟာကမ္ဘာပေါ်မှာ Sputnik V ကာကွယ်ဆေးကိုအသုံးပြုခွင့်ပေးတဲ့27နိုင်ငံမြောက်နိုင်ငံဖြစ်ပါတယ်။အရင်ကဒီကောက်ွက်ဆေးသုံးစွဲခွင့်ကိုရုရှား၊အီရန်၊ဘယ်လာရုစ်၊ဆာဗီးယား၊ဗီနီဇွဲလားနိုင်ငံတွေအပါအဝင်နိုင်ငံ20မှာခွင့်ပြုထားတာဖြစ်ပါတယ်။မြန်မာနိုင်ငံဟာအရှိတောင်အရှာမှာ Sputnik V ကောက်ွက်ဆေးကိုအသုံးပြုခွင့်ပေးတဲ့ပထမဆုံးနိုင်ငံဖြစ်ကြောင်း RDIF ရဲ့အမှုဆောင်အရာရှိချုပ်ကီရီ ဒီမီထရီဗ်က Sputnik V ကောက်ွက်ဆေးအင်တာနက်ဝက်ဘ်ဆိုက်မှာရေးသားထားပါတယ်။ Sputnik V ကောက်ွက်ဆေးဟာ 97.6% ကထိရောက်မှုရှိတယ်ဆိုပြီးဖေဖော်ဝါရီလနေ့ရက်နေ့ကဗြိတိန်နိုင်ငံထုတ် The Lancet ဆေးကြော်ရဲ့ online website မှာထုတ်ပြန်ထားပါတယ်ခင်ဗျာ။